မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းကဒုတိယဥက္ကဋ္ဌအပါအဝင်ဖမ်းဆီးထားတဲ့အဖွဲ့ဝင်၃ယောက်ကိုမတရားသိမ်းဥပဒေပုံမှ71နဲ့မိုးညင်းတရားရုံးမှာဒီကနေ့ပထမဦးဆုံးအကြိမ်ရုံးတင်စစ်ဆေးပါတယ်။ဒီလိုမျိုးတရားစွဲဆိုတာဟာမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအတွက်ယုံကြည်မှုကိုကြာဆင်းစေတာကြောင့်ဖမ်းဆီးခံထားရတဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ ABSDF ဘဟုကလည်းတောင်းဆိုထားပါတယ်။တရင်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ NCA ခေါ်အပြည့်အစားချုပ်ကိုလက်မှတ်ရေးထိုးထားတဲ့ ABSD ရဲ့အဖွဲ့ကမြောက်ပိုင်းဒေသဒုဥက္ကဋ္ဌဦးအောင်စွေဦးဘိုးစင်းရှိသူဦးမောင်ဦးနဲ့အရက်သားဦးကိမင်းတို့ဟာမွန်ကြီးမြို့မှာကွယ်လွန်သွားတဲ့တပ်ဖွဲ့ဝင်တဦးရဲ့ဇာပနကိုတွားရောက်စဉ်ပြီးခဲ့တဲ့လ30ရက်နေ့ကပုံမှန်71နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်။ဒီကနေ့မှာတော့မွန်ကြီးမြို့နယ်တရားရုံးမှာသူတို့ကိုပထမဆုံးရုံးတင်စစ်ဆေးခဲ့ကြောင်း ABSDF ရဲ့ဥက္ကဋ္ဌဖြစ်သူဦးတန်ခဲကပြောပါတယ်
။ခုကတော့မွန်ကြီးတရားရုံးကနေပြီးတော့မှစက်ခွန်စစ်ဆိုတဲ့အမှုတင်တဲ့အဆင့်ဖြစ်ပါတယ်။နောက်ရမန်ယူတယ်။နောက်ထပ်14ရက်အကြာမှာရုံးကြံထုတ်ပြီးတော့မှသူတို့ဆက်လက်ပြီးတော့မှဟိုဥပဒေလမ်းကြောင်းအတိုင်းဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်။တရားရုံးလုံထုတ်လုံထုတ်နဲ့ဆိုပြီးဒါခုကတော့အမှုတင်ပြီးသွားပြီ။ရမန်ကလည်းသူတခါယူပြီးသွားပြီသူဒီမှန်ကြီးတခါယူရခါကြတော့ဒါမိုးကြီးအချင်းတောင်းပါသွားပြီးတော့မှနေရမှာဖြစ်ပါတယ်အခုရင်ဆိုင်ရမှာဖြစ်ပါတယ
်မတရားသိမ်းဥပဒေပုံမှန်71နဲ့တရားစွဲဆိုတာကို ABSDF ကကန့်ကွက်လိုက်ပြီးသူတို့အဖွဲ့အစည်းဟာပြည်내အဆင့်ပြည်တော်စုအဆင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA စာရတွေကိုလက်မှတ်ရေးထိုးထားတယ်လို့အစိုးရကမတရားအသိမ်းနဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကပယ်ဖျက်ထားတဲ့အဖွဲ့အစည်းဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုဖမ်းဆီးလိုက်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ယုံကြည်မှုကျဆင်းစေနိုင်ကြောင်းနဲ့အမြန်ဆုံးပြန်လည်လွှတ်ပေးဖို့တောင်းဆိုကြောင်းဦးတန်ခဲကဆက်ပြောပါတယ်
။ထုတ်ဆိုထားတဲ့စာချုပ်တွေပြန်လည်နေရဲ့ကတိကျမှုတွေပြန်ဆန်းချက်တွေကကျွန်တော်တည်နေဖို့လိုပါတယ်။ဒီလိုမှမဟုတ်ဘဲနဲ့ဒီထက်မှဖြစ်တဲ့ပြန်ဆန်းချက်တွေကိုကျွန်တော်တို့ဟိုတစ်ဖက်ကတော့ပြင်မယ်ဆိုရင်ကျွန်တော်ရှင်းပြရမယ်ဒီအတွက်ငြိမ်းချမ်းရေးကြီးပဲဖြစ်ဖြစ်ရုပ်သားပြန်လည်ပြန်ရည်လုပ်ငန်းစဉ်ပဲဖြစ်ဖြစ်သမားဒီဒီမိုကရေစီရှင်ကုမောင်ရဲ့လုပ်ငန်းစဉ်မှာပါဝင်နေတဲ့ပြည်သူများအလုံးအတွက်စိုးရိမ်တက်ရဖြစ်စရာရှိပါတယ်။ဒါကြောင့်မို့ဒီကိစ္စကမဖြစ်ဖြစ်ဘူး။ဒီအတွက်လည်းဒါတက်ဆိုင်ရအစိုးရတွေတက်ဆိုင်ရသမတော်ခေါင်းဆောင်တွေနဲ့ဆက်လက်ပြီးတော့မှကျွန်တော်တို့အနေဆုံးဒါကျွန်တော်ညှိနှိုင်းဆွေးနွေးပြီးကျွန်တော်ရဲဘော်တွေကိုအားလုံးတွန်းပြပေးဖို့ဟိုတောင်းဆိုထားပါတယ်။
ဒီလိုဖမ်းဆီးတာနဲ့ပတ်သက်ပြီး ABSDF ဘဟုကမြို့သားပြန်လည်တင်ပြရေးနဲ့ငင်းချိုင်းဘဟုဌာန NRPC နဲ့ငင်းချိုင်းကော်မရှင်တို့ကိုအကြောင်းကြားထားသလိုပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုလည်းစာပေးပို့ထားပါတယ်။ GMCU ရဲ့အတွေ့အေးမှုနှင့်ဗိုလ်မှူးကြီးဝနအောင်ကဒီကိစ္စနဲ့ပတ်သက်ပြီး GMC စီဝေးရှိချိန်မှာဆွေးနွေးဖို့ရှိကြောင်းပြောပါတယ်
။အခုချိန်ဒီလိုကို GMC စီဝေးလေးမခေါ်ပြသေးဘူးပေါ့နော်။အဲမခေါ်ပြဒီစီဝေးလေးမခေါ်ပြတဲ့ခါကျတော့ဟိုဘာလဲဂျေအိုစီမှလည်းဆွေးနွေးညှိနှိုင်းမှုလေးတော့ဟိုမရှိသေးပါဘူးပေါ့နော်ဂျေအိုစီစီဝေးရှိလို့ကျွန်တော်တို့ GMC ကိုတို့လိမ့်ပူပြီးတော့စာပို့ထားရဲဆိုရင်ကျွန်တော် GMC မှာတော့ဒါလေးကိုဒါဆွေးနွေးရမှာပေါ့နော်
2016ခုနှစ်ဒီဇင်ဘာလအတွင်းကလည်း ABSDF ဘဟုကော်မတီဝင်ဦးမင်းထေကိုပုံမှန်71နဲ့ဖမ်းဆီးပြီး၈လကျော်ကြာရုံးတင်စစ်ဆေးပြီးတဲ့နောက်မှာတရေသေးလွတ်ပေးတာရှိခဲ့ပူပါတယ်